တော်ရရှိမှာခင်ဗျာအခုပြီးခဲ့တဲ့တပတ်တွင်းဖြစ်ပေါ်ခဲ့တဲ့သတင်းတွေကိုကြည့်လိုက်တဲ့အခါမှာနောင်စာစီစိန်နှုန်းကြီးမြင့်မှုကနေစတင်ခဲ့တဲ့ကြရက်တွေနဲ့အခုမြန်မာနိုင်ငံနေမျိုးတွေမှာပါအေးအေးချမ်းချမ်းနဲ့ကုန်စိန်နှုန်းကြီးမြင့်မှုကိုအရေးယူဆောင်ရွက်ပေးဖို့အေးအေးချမ်းချမ်းနဲ့ဆန္ဒပြတောင်းဆိုမှုတွေအဲ့ဒီကနေတဆင့်အကြမ်းဖက်မှုတွေပေါ်ပေါက်လာတဲ့သတင်းတွေကြားရပါတယ်ဒီကနေ့စကားဝိုင်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကဆိုရင်ပခုတ်ကူမြို့မှာဒီလောင်စာစီစိန်နှုန်းကြီးမြင့်မှုနဲ့ကုန်စိန်နှုန်းကြီးမြင့်မှုတွေကြောင့်အများပြည်သူတွေအငတ်ဘေးနဲ့ကြုံကြရမယ့်အခြေအနေတွေကိုကာကွယ်နိုင်ဖို့အတွက်အရေးယူဆောင်ရွက်ပေးဖို့ငင်းငင်းချမ်းချမ်းနဲ့ဆန္ဒဖော်ထုတ်ပြသကြတဲ့ဆန္ဒပြမှုတွေရန်ကုန်မြို့ကနေပြီးခဲ့တဲ့လအတွင်းကစတင်ခဲ့တာအခုအခါမှာနေမြို့တွေကိုပါဆက်ပြီးတော့ပြန်ပွားနေတာသတင်းတွေကြားသိရပါတယ်တကူတော်ဆန္ဒပြမှုမျိုးတွေ3-4ယောက်ဆန္ဒပြတာတွေ15-5ယောက်စုပေါင်းဆန္ဒပြတော်တွေမျိုးမျိုးကြားခဲ့ကြရပြီးပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့ပခုတ်ကူမြို့မှာတန်ခါအပား900ကျော်တို့ကမြို့တွင်းမှာစီတန်းလမ်းလျှောက်ပြီးဆန္ဒထုတ်ဖော်ပြသခဲ့တဲ့အဖြစ်အထိရောက်ခဲ့ပါတယ်။အဲ့ဒီပခုတ်ကူမြို့မှာဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲမှာတော့တက်ဆိုင်ရာဒေသခံအာဏာပိုင်တွေကဆန္ဒပြကြွားချီလာတဲ့တန်ခါတွေကိုတားမြစ်လို့မရတဲ့အဆုံးမှာစစ်တပ်ကပါဝင်လာပြီးနောက်ဆုံးတနတ်ကိုမိုးပေါ်ထောင်ပစ်ဖောက်လူစုခွဲလိုက်တဲ့အခြေအနေအထိရောက်ခဲ့ပါတယ်။အဲ့ဒါလိုလူစုခွဲခဲ့ပြည့်တော့စံခိုင်ဖွံ့မျိုးရဲ့အဖွဲ့ဝင်တွေဆောင်းအရှင်အဖွဲ့ဝင်တွေကထွက်ပြေးကြတဲ့တန်ခါတချို့ကိုကျိုးခွင်းနဲ့လှမ်းပစ်ပြီးတော့ဖမ်းခဲ့ကြတဲ့အကြောင်းပြီးတော့တန်ခါနှစ်ပါးကိုတိုင်မာကျိုးနဲ့ကြီးပြီးဒုတ်တွေနဲ့ရိုက်တယ်ဆိုတဲ့သတင်းတွေလည်းပဲပေါ်ထွက်လာပါတယ်။အဲ့ဒါလိုတန်ခါတော်တွေကိုတိုင်မာကျိုးနဲ့ကြီးပြီးရိုက်တယ်ဆိုတဲ့အတွက်ကြောင့်ကြားရတဲ့ပြည်သူတွေတန်ခါတွေဟာမခံနိုင်မရနိုင်ဖြစ်ခဲ့ကြပါတယ်။ရဟန်းမြို့များတပ်မဲ့ကရန်ကုန်ရဟန်းမြို့များတပ်မဲ့ကမန္တလေးစတဲ့တန်ခါအဖွဲ့အစည်းတွေကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးအစိုးရကိုပြစ်တင်ရှုတ်ချပြီးတော့အခုနောက်ဆုံးကြားရတဲ့သတင်းမှာဆိုရင်မန္တလေးမှာအခြေစိုက်တဲ့တန်ခါတပ်မဲ့ကြီးအဖွဲ့ကနေပြီးတော့ပခုတ်ကူမြို့မှာအများပြည်သူကောင်းကျိုးအတွက်တန်ခါတွေရဲ့မေတ္တာပို့လမ်းလျှောက်ပွဲကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အာဏာပိုင်တွေရဲ့လုပ်ရက်ကိုရှုတ်ချပြီးတော့စစ်အစိုးရအနေနဲ့တန်ခါတို့ကိုတောင်းပန်ဖို့အဲ့ဒီလိုမှမတောင်းပန်ရင်တန်ခါတွေအနေနဲ့သဘိတ်မှောက်မယ်လို့ကြင်ကြံချက်တကျထုတ်ပြန်ခဲ့ပါတယ်။အဲ့တော့ဒီလိုအခြေအနေတွေရောက်လာကြရတဲ့အခါမှာတန်ခါတော်တွေရဲ့လှုပ်ရှားမှုတွေဟာဒီမှာနေမဲ့ပြီးဆုံးသွားမှာလား။နောက်လာမဲ့သတင်းပတ်တွေမှာဘယ်လိုဖြစ်လာအောင်မလဲ။နောက်တစ်ချက်ကတော့အခုလိုငင်းငင်းချမ်းချမ်းနဲ့ဆန္ဒပြကြတဲ့လူတွေကိုစစ်အစိုးရကငှားရမ်းထားတဲ့စံခိုင်ဖွံ့မျိုးရေးအဖွဲ့ဝင်တွေဆွန်းအရှင်အဖွဲ့ဝင်တွေကအကြမ်းဖက်ပြီးတော့ရိုက်နှက်ထိုးကျိတ်ဖမ်းဆီးခဲ့တာတွေကိုနိုင်ငံတကာကနေပြီးတော့ဝိုင်းပြီးတော့ပြစ်တင်ရှုံချနေကြတဲ့ကိစ္စဖြစ်ပါတယ်။အဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးဆရာဦးအောင်ခင်အနေနဲ့ဘယ်လိုများသုံးသပ်မိလဲဆိုတာဦးစွာပထမကြားပြရစီခင်ဗျ
။တန်ခါတွေကဗမာပြည်မီဒီတိုက်ပြည်အရေးမှာပါတယ်ဆိုတဲ့အစီအလာတာဗမာပြည်မှာအရင်နေ့ကရှိတာပဲ။ဆိုတော့အခုလဲဟိုဝီနီးရပေါ့ဗျာလောကီရကိုရှောင်ကြည့်ရမယ်ဆိုရင်ねမြန်မာဗုဒ္ဓဘာသာသမိုင်းမှာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ကိုကျင်တရားနဲ့အညီလောက်ခိုင်ဖို့တန်ခါတွေကလူပုဂ္ဂိုလ်ကိုဆုံးမတဲ့အစဉ်လာရှိတယ်။အဲတော့သိခာသမာဓိနဲ့ကိုကျိုးစွန့်ပြီးတော့ပြည်သူလူထုဘက်ကရက်တည်တဲ့တန်ခါရှိတယ်လို့ချဲဒီအတိတ်ပေးပြီးတော့ဒိုင်ပြေးဆရာတော်ဆိုတာမျိုးတွေလည်းရှိတယ်။ဘယ်တော့တန်ခါလည်းအမျိုးမျိုးရှိတယ်။ဆိုတော့ဒီထဲမှာတိုင်းပြည်ဘက်ကပြည်သူလူထုဘက်ကရက်တည်တဲ့တန်ခါတွေပေါ်လာတယ်ဆိုတာဝင်းသားစရာကောင်းတယ်။ဘာလို့လဲဆိုတော့ကျွန်တော်လွတ်လပ်ရေးတိုက်ပွဲမှာကြည်ရင်တကယ်တကယ်အနည်းငယ်ခံလို့တဲ့တန်ခါလူနည်းစုပဲ။ဆိုတော့အခုဖြစ်နေတဲ့အထဲမှာဗားရီပခုတ်ကူကဆရာတော်ဆိုတာကဒီကားဝယ်ခွင့်ပါမစ်ကိုရောင်းစားလို့ချမ်းသာနေတဲ့ဆရာတော်ပဲသူနာမည်ကဥတီဇောဘာသာဆိုတာ
ဆွမ်းအားရှင်ဆရာတော်ပြောရလားဆရာ
ဟမ
်ဆွမ်းအားရှင်
ဟုတ်ဟုတ်တယ်ဟုတ်တယ်ဥတီဇောဘာသာ
โอเคโอเค
ဆိုတော့သူဘိုင်းလို့ကျွန်တော်သိလဲဆိုသူတံမင်ကဒီဥတီဇောဘာသာရောင်းစားတဲ့ကားပါမစ်ကိုဒီပခုတ်ကူတီသွားဝယ်ရတယ်လို့လန်ဒန်မှာတွေ့ရတယ်ကားပွဲစားတယောက်ကကျွန်တော်ကိုမနစ်ကပြောသွားတယ်။ဒါမှမဟုတ်ကျွန်တော်ကဒီဆရာတော်ကိုဥတီသောပါမစ်ဆိုပြီးနာမည်ပေးခြင်းတယ်။သူကပါမစ်ရောင်းစားတာဟုတ်ဗျာ။အခုအဲ့တော့သံဃာနိုင်ကဆရာတော်45ပါးထဲမှာအ
ဲဒါမှမဟုတ်စွာအားတွေရှိနေတာလ
ား။အဲသံဃာနိုင်ကဆရာတော်45ပါးထဲမှာဥပါမစ်ကဘယ်နှပါးပါလဲဆိုတာဟုတ်လား။စုစမ်းမှုကောင်းတယ
်။ဒါကြောင့်မလို့လေအဲ့ဒီဆရာတော်ကအခုမှရှောင်ပုံးနေရပြီလေဆရာ။
ဟဲ့အခုခေတ်ကအခုဒီကျွန်တော်ဆိုလို့ကဗမာလူမျိုးရဲ့ဟိုဒီနေမှာပေါ့ဗျာဒီအစင်လာနေမှာရှိတဲ့ဇယိုက်ပေါ့ဒီဘုန်းကြီးလည်းပဲသူ့မှာဟိုလုတ်ပိုင်ခွင့်ရှိပြီအာဏာရှိပြီဆိုတော့အလွဲသုံးစားလုတ်တာပဲဗျာဘာလို့လဲဆိုတော့ဒီဗမာဘရင်ခေတ်ကဒီသာသနာပိုင်အဖွဲ့ဆိုတာရှိတယ်ဒီအဖွဲ့ကဘရင်ကခန့်ထားတဲ့အခွင့်အရေးအဖွဲ့ပဲသူကသံဃာရာဇာပ ဘုန်းကြီးဘယင်ဆိုသူကလည်းဘယင်လိုပဲကျွန်တော်ဒီမှာတခုပြောချင်တာဒီအထက်ပေါ်မှာပြီးကိုအင်္ဂလိပ်သိန်းတော့ဒီသာသနာပိုင်ဖွဲ့ရအာဏာလက်လွတ်ဖြစ်သွားဘာလို့လဲသူ့မှာတကားလည်းမရှိတော့ဘူးအဲ့ဒီအခါမှာအထက်ပေါ်မှာပြီးကိုအင်္ဂလိပ်သိန်းပြီးတော့မကြခင်မှာအကုန်လုံးတန်ဃာတွေရောဘာတွေရောပေါ့ဗျာပြည်သူလူထုရောတပြီးတော့ဓာဆွဲပြီးတော့ပုံကန်တာပေါ့အဲ့ဒီအခါမှာဒီတောင်တော်သာသနာပိုင်နဲ့ဆရာတော်73ပါးကနေပြီးတော့အင်္ဂလိပ်စီဦးစီးချုပ်ဆာဖရက်ဒရစ်ရောဘတ်စ်နဲ့တွေ့ဆုံပြီးဆွေးနွေးတယ်သူတို့ဆွေးနွေးတဲ့အကြောင်းရင်းကဒီသာသနာပိုင်အဖွဲ့ကိုအသီးအမှတ်ပြုပြီးတော့မင်းတို့မင်းလက်ထက်ကလို့ကူညီထောက်ပံ့ရင်အင်္ဂလိပ်အုပ်ချုပ်ရေးကိုဗမာတွေလက်ခံဖို့တရားဟောပေးမယ်လို့တောင်တော်သာသနာပိုင်ကကမ်းလှမ်းတာပဲ။အဲတော့ဒီသာသနာပိုင်ကိုအသီးအမှတ်ပြုဖို့အင်္ဂလိပ်ကသဘောတူပြီမဲ့အကူအညီပေးဖို့တော့ငင်းစားတယ်။အဲ့ဒါနဲ့ဒီအင်္ဂလိပ်ကိုတကယ်လည်းမိစ္ဆာဒိဋ္ဌိပဲနဲ့ညနေလှုပ်တော့တာပဲ။ဒါတော့ကြည့်လို့ရှိရင်တိုင်းပြည်ကိုဘယ်သူပဲအုတ်ချုပ်အုတ်ချုပ်ကိုစားရရင်ပြီးရောဆိုပြီးတော့ဒါသနာပိုင်အဖွဲ့ကယူဆတာတင်ရှားတယ်ဒီအမျိုးသားရေးမှာပါဝင်လှူရှားတဲ့တန်ခါသတ်မှတ်ကြီးအသင်းကိုမဝင်ကြဘူးနောင်တက်လာတဲ့ဒီတောင်ခွင်ဆေးဒါသနာပိုင်ကအင်္ဂလိပ်အစိုးရခိုင်းတဲ့အတိုင်းစော်ဩဘူးတယ်အခုတော့ဒီတန်ခါဒါသနာပိုင်တစုကကိုအမှန်တရားကိုကြည့်ပြီးတော့တိုင်းသူပြည်သားတွေဘက်ကမရက်တီပဲနဲ့အခွင့်အာဏာရတဲ့ဘက်ကဟောပြပက်ဆာမြင်းများရတဲ့ဘက်ကအစိုးရဘက်ကလိုက်ပြီးတော့လုံနေတဲ့ဒီဒလိထုံးစာကတော့ဗမာပြည်မှာဒါဖြစ်ဖို့ကောင်းပြီလို့ကျွန်တော်ယူဆတယ်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့နော်နိုင်ငံအတွက်လူမျိုးအတွက်အကျိုးဆောင်ပေးတဲ့တန်ခါတော်တွေရှိသလိုတစ်ဖက်ကလည်းပဲကိုကျိုးစည်းဘွားအတွက်ကိုဒီသက်ဆိုင်ရာအာဏာပိုင်အစိုးရတွေရဲ့တောက်ပံ့မှုပံ့ပိုးမှုတွေကိုယူပြီးတော့ကိုကျိုးကြည့်နေတဲ့တန်ခါတွေလည်းပဲရှိတယ်ဆိုတော့ကျွန်တော်တို့လက်ခံပါတယ်အခုဖြစ်နေတဲ့ကိစ္စမှာခြေပိုင်းမှာကျွန်တော်ပြောခဲ့လို့ပေါ့လေဒီဖုန်းကြီးကိုတိုင်မှာကျိုးနေကြည့်ပြီးတော့နှစ်တလက်မှတ်တဲ့ဒုံးနဲ့ရိုက်တယ်ဆိုတဲ့ကိစ္စကဒီကဘာမှာကိုဘယ်လိုမှလက်ခံနိုင်တဲ့အခြေအနေမျိုးမရှိတဲ့အင်မတန်ရှက်စရာကောင်းတဲ့လောက်ရပါအဲ့တော့အဲ့ဒီလိုဖြစ်တဲ့ကိစ္စမှာဟုတ်လားဒီရဲတို့စစ်တပ်တို့ကဘာမှဝင်ပြီးတော့မထိမကွတ်ဟုတ်လားလွတ်ထားသလားနော်ဘာဖြစ်လို့ဒီဆွမ်းအားရှင်ဆိုတဲ့လူတွေကဒီလောက်တောင်ရန်ရန်ကားလုပ်နေအောင်ကြီးနေကြတာလဲဆိုတာလူတွေကတန်ခါတွေကဒါကိုမချေမနှက်ဖြစ်ကြတာဒါတော့ဥဒင်းမောင်သားအနေနဲ့ကောဒီကိစ္စပေါ်မှာဘယ်လိုမြင်လဲခင်ဗျအ
ခြေခံအဖြစ်ကျွန်တော်မြင်တာကတော့တန်ခါတွေကဒီလမ်းလျှောက်တယ်အစိုးရကိုပြောတယ်ဆိုတာဟိုကဒါဘာသာရေးကိစ္စလို့ကျွန်တော်အဲ့လိုပဲမြင်နေပြဘာလို့လို့ဆိုတော့ဗမာနိုင်ငံကြီးကနိုင်ငံရေးဆိုတဲ့အဆင့်ကိုမရောက်ဘူးတိလကိစ္စပဲဖြစ်နေတယ်ငါကတိလကိစ္စပဲဖြစ်နေလူတက်တာရဲ့လိန်လာရဲ့မရင်းကျင်တာရဲ့နော်မွေးစေဝါကိစ္စရဲ့နော်ဒါတွေအကုန်လုံးကဒါငါကတိလကိစ္စကြီးပဲဖြစ်နေလေဆိုတော့ဒါနိုင်ငံတော်တိလရှိဖို့ကိစ္စဒီဆရာဦးအောင်ခင်ပြောလို့ပဲကိုချင်းတရားကိုဥဆောင်ရတဲ့တန်ခါတွေရဲ့ကိစ္စနော်ဒါဘာသာရေးကိစ္စလည်းဖြစ်တယ်ဆိုကျွန်တော်တို့ဒီအချိန်အားဆင်နေတယ်ဒါတောင်စာစီကိစ္စထက်လည်းမကဘူးကြာဆိုတော့ဒီဘုန်းကြီးတွေဆရာတော်တွေတိုင်းပြည်မှာဒီလိုဖြစ်လာတဲ့အတွက်ကြောင့်မို့လို့ကြီးတက်ပြီးတော့အေးအေးချမ်းချမ်းနဲ့ဒါဆန္ဒပြကြတယ်ဆန္ဒထုတ်ပေါ်ကြတယ်ကြမ်းဖက်ပြီးရိုက်နဲ့လာတယ်ဒါမကောင်းဘူးပေါ့ဗျာအလားတူပဲတန်ခါတွေကလည်းခန္ဓာပိုင်ဖွဲ့စည်းရပုံကိုယ်တွေလာတဲ့အခါမှာဒီအကြမ်းဖက်ပြီးတော့ကာမီရှုလာပါညာဒါလည်းကျွန်တော်တို့ကဒါလက်မခံပါဘူးလမ်းခမဘူးဆိုတာဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ဒီအခုရုံးကန်လှုပ်ရှားနေကြတယ်ဆိုတာကဒီအချမ်းမဖက်ကျွန်တော်တို့ကဘာလို့ယူပြီးကျွန်တော်တို့ကအင်အားယူပြီးလုပ်တာလဲဆိုလို့ရှိရင်ကျွန်တော်တို့ကအားချင်းပြန်ပြီးလုပ်တာမဟုတ်ကျွန်တော်စိတ်တအားနဲ့ကျွန်တော်တို့လှုပ်ရှားနေမှာဖြစ်တယ်။ဒါကခြေခံအားဖြင့်ဆိုရင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့လူလူလှုပ်ရှားမှုကြီးတစ်ခုလုံးရဲ့နားကြောင်ဒီနားကြောင်ဖြစ်တယ်။နော်။ဆိုတော့ကျွန်တော်တို့ကအာဏာပိုင်ဖွဲ့စည်းပုံမှာအချမ်းဖက်ဖို့မရှိဘူး။နော်အကျန်းဖက်ဖို့လည်းမရှိဘူးဆိုတာကိုကျွန်တော်တို့ကသိခါရှိရှိနဲ့သိခါကြီးမားစွာနဲ့ကျွန်တော်တို့ပြသဖို့တိုးတယ်လို့ထင်တယ်။ဒါကြောင့်မို့ဟိုအကျန်းဖက်တဲ့ကိစ္စကိုတော့အဖက်ကလုံးကလုပ်ကြရင်ကောင်းမယ်။တန်ခါတွေကဆက်ပဲပြီးတော့ဆန္ဒပြကြပါ။ဘာကြောင့်လဲ။ဒါကလောက်စားကြီးကိစ္စတွေမကပါဘူး။စီးပွားရေးကိစ္စတွေမကပါဘူး။နိုင်ငံအတွက်လည်းမဟုတ်ပါဘူး။ဒါကအခြေခံအဖြစ်ကိုကတိလားကိစ္စဖြစ်နေစေဖြစ်တဲ့အတွက်ကြောင့်မို့တန်ခါတွေကဥဆောင်ကြပါလို့ကျွန်တော်ကဒီကပဲရှင်းထားခြင်းပါ။
ခုနကဆရာဦးအောင်ခင်ပြောသလိုပေါ့နော်ဒီအဓိကကတော့ဒီနဘကဒီတန်ခါဂိုင်းခွဲတယ်ဆိုတာဒါကျွန်တော်တို့ဗုဒ္ဓဘာသာယူဆဗုဒ္ဓဘာသာအရာဆိုရင်တော်အပြစ်ကြီးတဲ့ဟာပဲတန်ခါချင်းဂိုင်းခွဲအောင်ဂိုင်းခွဲတယ်အခုဆိုလို့ရှိရင်ဒါ1988ဒီနဘတက်ကလေးကဒါဒီထိပ်ပိုင်းတန်ခါတော်ဆရာတော်တချို့ကိုအဲသူတို့ကဒီပြစ်စည်းလေးပါမကပါဘူးကျွန်တော်တို့ပြောတာကဒီတန်ခါနဲ့တောင်မှမအပ်ဆက်တဲ့เนาะကျွန်တော်တို့ဒီစိန်ခံကားတွေတယ်လီဗီရှင်းတွေအဲဒါတွေနဲ့ကားပါမစ်တွေနဲ့ပေါက်ပြီးတော့เนาะကျွန်တော်တို့ဒီလက်ကင်တုပ်ဖြစ်အောင်ကြိုးစားတာဒီအပေါ်မှာတန်ခါချင်းကိုအခုဆိုရင်အမြင်ကကွဲလာကြတယ်ပေါ့เนาะဒီလိုမျိုး ဒီနာဘာရဲ့ပြီးတာယူကျွေးတာစလောက်နေပြီးတော့ဒီနောက်ဆုံးဆိုရင်ဒီတန်ခါစွမ်းအရှင်လို့တောင်ပြောရတော့เนาะဒီကိုရီလက်ရောက်ဟာဒီရန်ကကလှုပ်လာတဲ့အပေါ်မှာဒါတန်ခါအများစုကအမြင်မကြည့်ဖြစ်လာတာဒီလိုဖြစ်လာတာကတော့လှုပ်တဲ့တကယ်ခံရတာဒါနာဘာပဲဒီပိုင်းကဒါတော့ဘုရားဝါဒအမြင်ရချင်းတော့အဖြစ်ကြီးလေးတယ်ဒါမျိုးမလှုပ်သင့်ဘူးလို့ကျွန်တော်မြင်တယ်လေနောက်တစ်ခုကတော့ တန်ကအများစုကသူသဖြင့်ဒီစာတင်သားတန်ကတွေကလူလူဘဝနဲ့တော်တော်နှီးစပ်တယ်။ဘာကြောင့်လဲဆိုတော့စာတင်သားတန်ကတော်တွေမှာဒီလိုအာဏာပိုင်ပုဂ္ဂိုလ်တွေကတွေပေးကမ်းလူရန်တာမျိုးတဲ့အဲသူတို့ကတာမန်ပြည်သူလူထုရဲ့ဒီကတ်လူတဲ့နေစဉ်ဆွန်းပေါ့နော်။ဒါပေါ်မှာမိခိုနေရတဲ့အခါကျတော့လူထုရဲ့စားဝတ်နေရေးနဲ့အဲလူမွေးဘဝသူတို့ပေါ်မှာတရရက်ခက်တယ်။လူထုကဆင်းရဲရင် ဒါကြောင့်မလို့စာရင်းသားတန်ခါငယ်တွေကလည်းဆင်းရဲတယ်။ဒါကြောင့်မလို့စာရင်းသားတန်ခါငယ်တွေကလူလူဘဝနဲ့ပုံနှိမ့်ဆက်တာလူလူရဲ့ဒုက္ခဒုက္ခတွေကိုလစ်လျူမရှုနိုင်တာဒါဟာတော်တော်လေးကိုကြောင်းကျိုးကြတယ်လို့ကျွန်တော်မြင်တယ်လေ။အဲ့တော့ခုနကကိုတင်မောင်သန်းပြောသလိုတနေ့လူလူကသူ့ဆန္ဒကိုဖော်ထုတ်တဲ့နေရာမှာသက်ဆိုင်ရာအာဏာပိုင်ပုဂ္ဂိုလ်တွေကဒါတွေကိုငြင်းငြင်းချမ်းချမ်းဖြည့ ရဲ့ဆန္ဒဖော်ထုတ်မှုတွေဖြစ်လာအောင်ထိမ့်သိမ်းပြဖို့ဟာဒါတန်ခါတော်တွေမှာတာဝန်မလွဲမရှောင်တာတဲ့အဲတာဝန်ကျွန်တော်တို့ဖြစ်လာတယ်လို့ကျွန်တော်တို့မြင်ပါတယ်အထူးသဖြင့်ဒီစွမ်းအားရှင်တွေကြံ့ဖို့တွေနဲ့ဒီလိုရန်ကာကာလှုပ်လာတဲ့အခါမှာထိမ့်သိမ်းပြဖို့ကကျွန်တော်တို့တန်ခါဒီရဲ့တာဝန်ဖြစ်လာတယ်အဲကျွန်တော်တို့ဒီလှုပ်ရှားမှုတွေကိုဟလာအခုဆိုရင်ကျွန်တော်မြင်တာကလူတို့ကအကြောက်တရားရှိပြီးတော့ခေါင်းပုတ်ခံနေတဲ့အနေအထားကနေပြီးတော့ခဏဆိုလို့ရှိရင်ဒါလူတို့ရဲ့စိတ်သဘောထားကတော်တော်လေးပြောင်းသွားတယ်ဆိုတာခဏနိုင်ငံရဲ့အဝမ်းမှာဖြစ်နေတဲ့နေ့စဉ်လိုလိုဖြစ်နေတဲ့ဒီလူတို့လှုပ်ရှားမှုတွေကဒါကိုဖော်ပြတယ်ဒါကိုဒီချာပြန်လဲသုံးသပ်ပြီးတော့အချမ်းဖက်နည်းနဲ့ဖြည့်ရှင်းတာတော့နီလံမဟုတ်ဘူးဆိုတာကျွန်တော်တို့ဒီနာဖခေါင်းဆောင်ပိုင်းနေပြန်စဉ်းစားဖို့လိုတယ်။နာဖအတွင်းပိုင်းကတက်မတော်တွေကအဲစာတချို့လည်းကျွန်တော်တို့ပြန်နေတာကျွန်တော်တို့တွေ့ရပါတယ်။ဟောတက်မတော်သားအချို့တက်မတော်အတွင်းမှာရှိတဲ့အရာရှိတချို့ကဒီအပေါ်ပိုင်းခေါင်းဆောင်တွေကိုဒီလိုအကျန်းဖက်ဖြည့်ရှင်းမှုမျိုးလောက်တာမျိုးတဲ့ဒါဟာတက်မတော်အိတ်ခါကြစီတယ်။ဒါကြောင့်မလို့အဲဂရစ်တိုင်းပြည်ရဲ့အခြေအနေရကိုသဘောပေါက်ပြီးတော့ဆွေးနွေးညီနိုင်တဲ့နည်းနဲ့ဖြည့်ရှင်းမှုတိုက်တွန်းနေတဲ့စာတွေလည်းကျွန်တော်တို့အဲပြန့်နေတာကိုကျွန်တော်တို့တွေ့ရတယ်။ဒါတွေကိုအလေးထားပြီးတော့စဉ်းစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာတောင်တော့ခင်ဗျာ။အခုနပြောသွားသလိုပါပဲ။ဒီစာဝတ်နေရေးကြက်တဲလွန်အားကြီးတဲ့အတွက်ကြောင့်ပြည်သူတွေအနေနဲ့ကကိုဝန်းတော်ကိုနိုင်နိုင်ဖြစ်နေတဲ့အခါမှာဒီဘုန်းကြီးရဟန်းတွေကိုလာဆွန်းကွန်းဝေယဝစ္စာပြည့်စုံအောင်ကတ်လူတန်းမှုဆိုတာလည်းပဲတော်တော်ကိုပဲခက်ခဲလာတဲ့ကိစ္စဖြစ်ပါတယ်။အဲ့တော့ခုနပြောသလိုစာသင်သားကိုတော်တွေအနေနဲ့ကဒီပြည်သူတွေမျိုးကန်လူတွေစာဝတ်နေရေးကြက်တဲနေတဲ့အခါမှာဒီတန်ခါတွေတက်မှလည်းအခက်အခဲအများကြီးတွေ့လာနိုင်တယ်။နောက်ပြီးတော့အခုဖြစ်တာကတော့ဒီရန်ကုန်မြို့မှာ88မျိုးဆက်ចောင်းသားအုပ်စုကနေပြီးတော့ဟလာဦးဆောင်ပြီးတော့ဒီအေးအေးချမ်းချမ်းနဲ့စီတန်းလှဲ့လေတယ်လမ်းလျှောက်တယ်အဲ့ဒါကိုအကျန်းဖက်နှိမ်နေတယ်အဲ့ဒီကနေပြီးတော့တဆင့်တဆင့်နဲ့အခုလိုဒီကြီးထွားလာတဲ့ပြဿနာပါ။အဲ့တော့ဒါကိုအာဏာပိုင်တွေကအကျန်းဖက်နှိမ်နင်းလိုက်ရမှာပဲဆိုပြီးတော့လူမိုက်လူရန်ကားတွေဟာငွေပေးပြီးတော့လှုပ်ခိုင်းတာတို့စွမ်းအားရှင်တို့ကြံ့ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တို့တို့နိုင်တဲ့လူတွေနဲ့ဟလာဒီလိုအကျန်းဖက်လှုပ်တာတွေကတော့ဘယ်သူမှလည်းလက်ခံနိုင်မှာမဟုတ်ပါဘူး။ဒါကြောင့်လည်းအခုဆိုလို့ရှိရင်ကဘာအရရမှာဒီမြန်မာစစ်အစိုးရကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ပြစ်တင်ဝေဖန်တဲ့အစံတွေတော်တော်ကိုပဲကြားရပါတယ်။ကုလသမဂ္ဂကိုလည်းပဲဝင်ရောက်ပြီးတော့နော်ဒီကိစ္စကိုကူညီဖြေရှင်းပေးဖို့လုံခြုံရေးကောင်စီကနေပြီးတော့မြန်မာနိုင်ငံအရေးကိုဆွေးနွေးပြီးတော့တနည်းတစ်ပုံဖြေရှင်းပေးဖို့ဆိုတဲ့အတန်တွေလည်းအများကြီးကြားလာပါတယ်။နောက်ဒီလိုနိုင်ငံတကာဖိအားပေးလာတာတွေနဲ့ပတ်သက်ပြီးတော့မြန်မာပြည်တဲကလူတွေကကျွန်တော်ဒီမိုကရေစီအင်အားစုတွေဘက်ကတော်တော်ကိုပဲပေါ့လေမျှော်လင့်ချက်ထားပြီးတော့အားတဲ့တရောပြောနေတာတွေလည်းကြားရပါတယ်။အဲ့တော့ဒီနိုင်ငံတကာဖိအားတွေပုံလာကောဒီဆရာဦးအောင်ခင်အနေနဲ့ဘယ်လိုမြင်လဲခင်ဗျ။ဒါတွေကအကျိုးသက်ရောက်မှုရှိနိုင်ပါမလား။
ဒီမှာသို့တော့ဒေါက်တာနောင်းတွန်းတို့လူပေါ့ဗျာဒီကုလသမဂ္ဂမှာနေတဲ့လူတွေရောဒီမိမကြီးကလှုပ်ရှားတဲ့လူတွေရောတို့လည်းလှုပ်နေကြတာပဲဒီတဲမှာပူပြီးတော့ကျွန်တော်ဖြစ်စီနေတာကတော့အခုဒီလှုပ်နေဒီဖြစ်ဖြစ်ဒီဘုန်းကြီးကိုရိုက်တဲ့ကိစ္စတို့ဒီကြမ်းတဲ့ကိစ္စတွေလည်းအများကြီးပါဒါတွေကနတ်အဖရဲ့ဒီရဇဝတ်မှုတွေပဲဗျာအဲ့တော့နတ်အဖရဇဝတ်မှုကျူးလွန်နိုင်အောင်ကုညီရဲ့နိုင်ငံခြားအစိုးရတွေမှာလည်းတာဝန်ရှိတယ်ဆိုတော့ဒီနတ်အဖလှုပ်တဲ့ရဇဝတ်မှုတိုင်းမှာ နာဖတ်ကိုကူညီတဲ့အစိုးရတွေမှာတာဝန်ရှိတယ်ဆိုတာကိုမိမောင်းထိုးပြဖို့လူတယ်လို့ကျွန်တော်တင်တယ်။အဲ့တော့သူတို့ကန့်ကွက်တာတွေမဟုတ်ဘူး။သူတို့ကဒီကြံရပါတွေပေါ့ဗျာ။နာဖတ်ရဲ့ကြံရပါအဖြစ်နဲ့အာဆီယံအဖွဲ့ရောတရုတ်အိန္ဒိယရောပေါ့ဗျာ။ဘာလို့လဲဆိုတော့အရင်တော့ကဒါမျိုးကဟိုဖြစ်ဖူးတယ်ဗျာ။အရင်တော့ကအရှိတီမော်လွတ်လပ်ရေးတိုက်ပွဲမှာလူကြီးရဲ့သုံးဦးတပုံလောက်ပေးသွားတယ်။ပြေးသွားမှာအရှိတီမော်ကလွတ်လပ်ရေးရတာအဲ့လိုအသေးမခံရင်လည်းလွတ်လပ်ရေးရမရဘူးပြာဆိုတော့ဒီမှာအရှိတီမော်မှာလှုပ်တုံးကလည်းအရှိတီမော်ကိုပိုင်ပြတ်ထွန်းခွင့်လို့ဘာလို့ကုလသမဂ္ဂကဆုံးဖြတ်တယ်ပြာဆုံးဖြတ်ပြီးနေဒီအင်ဒိုနီးရှားအစိုးရကိုဒီအမေရိကန်အင်္ဂလိပ်ဩစတြေးလျအကုန်လုံးလက်နဲ့ရောင်းတာပဲပြာဒါနဲ့ဒီဒီမိုကရေစီနိုင်ငံတွေကတော့တခုရှိတာပေါ့ဗျာသူတို့မဟုတ်တာလုပ်ခဲ့တဲ့ဟာကိုသူတို့ပြပြီးတော့ဖတ်ဆင်းတဲ့သဘောမျိုးနဲ့ဟိုအင်ဒိုနီးရှားအစိုးရကိုဖိအားပေးတာတွေပဲရှိတာပေါ့ဗျာဆိုတော့အခုအဲ့ဒါမျိုးဒီတရုတ်နဲ့အိန္ဒိယတို့ကလုံမလားဆိုတာတော့ဟိုကျွန်တော်တော့သိမထင်ဘူးပေါ့ဗျာဘာလို့ဆိုသူတို့ကလည်းသိပြီးတော့ရှိတဲ့နိုင်ငံတွေမှမဟုတ်ပဲဆိုတော့ဗမာအစိုးရကြီးကရာသောက်နဲ့စားနေတဲ့နိုင်ငံတွေပေါ့ဗျာဆိုတော့အပြည်ပြည်ဆိုင်ရာမှာဒီနတ်အဖရဲ့ကြံရပါအဖြစ်မိမောင်းထိုးပြီးတော့တစ်ဖက်တစ်လားကနေလှုပ်လို့ရှိရင်တော့ပိုပြီးထိအောင်မလားလို့ကျွန်တော်ထင်တာပဲ
အခုဟိုဖြစ်နေတဲ့အခြေအနေမှာကတော့ပေါ့လေဒီတရုတ်နဲ့ရုရှားကကုလသမဂ္ဂလုံခြုံရေးကောင်စီမှာသူတို့ကအများအားအဖွဲ့ဝင်တွေဖြစ်နေတယ်အဲ့တော့အရင်တစ်ချိန်တုန်းကလည်းမြန်မာနိုင်ငံအရေးကိုအမေရိကန်တို့အင်္ဂလိပ်တို့ကဥဆောင်ပြီးတော့တင်သွင်းကြတဲ့အခါမှာရုရှားနဲ့တရုတ်ကနေပြီးတော့ဗီဒိုအာနာသုံးပြီးတော့ဒီကိစ္စကိုပယ်ဖျက်ခဲ့တယ်အခုလည်းပဲလုံခြုံရေးကောင်စီမှာမြန်မာနိုင်ငံအရေးကိုဆွေးနွေးမယ်ဆိုရင်တော့မှပဲဒါဒီနှစ်နိုင်ငံစလုံးကစိတ်ပြောင်းသွားမှသာဒီအရေးကလှုပ်လို့ရမယ်ကိစ္စဖြစ်နေတယ်အဲ့တော့ကုလသမဂ္ဂရဲ့ရာဇဝင်မှာပြန်ကြည့်ရင်လည်းပဲဒီတဒနာမကြီးထွားခင်ဒုက္ခတွေမပိုလာခင်မှာသူတို့ကြိုတင်ပြီးတော့ဝင်ရောက်ဟန်တာတာကတော်တော်နည်းပါတယ်တဒနာကြီးလာပြီးမှလူတွေဒုက္ခရောက်ပြီးမှသူတို့ဝင်ဝင်လာတာတွေလည်းမြင်ရပါတယ်အဲ့တော့ကုလသမဂ္ဂအပိုင်းနဲ့ပတ်သက်ပြီးဒေါက်တာတောင်းတွန်းကဘယ်လိုများမြင်တယ်လဲခင်ဗ
ျဟုတ်ကဲ့ခုနဆရာပြောသွားသလိုပေါ့နော်ဒါကုလသမဂ္ဂမှာဆိုတာကဒါနိုင်ငံတွေရဲ့အကျိုးစီးပွားတွေရှိတယ်နော်နောက်တစ်ခုဆုံးဖြတ်တဲ့နေရာမှာလည်းပဲသူရဲ့လှုပ်ထုံးလုပ်နည်းတွေနဲ့ဆုံးဖြတ်ကြရတယ်ဆိုတဲ့အခါကျတော့ဒီတုံ့ပြန်မှုတွေကဒါအချိန်ယူတဲ့သဘောတော်ရှိတယ်။သို့တော်လည်းပဲဒီဗမာပြည်ကိစ္စဟာကုလသမဂ္ဂမှာတတော်ကိုဒီအာယုံဆိုင်ခံရတဲ့ကိစ္စဖြစ်လာတယ်ဆိုတော့ဒါတိုးတက်မှုပါပဲ။ဒီတိုးတက်မှုဆိုတာလည်းပဲဒါကနေ့နာဖရဲ့ဖိနှိပ်မှုတွေကြောင့်ရောကနေ့လူထုကဒီဖိနှိပ်မှုတွေကိုပြန်ပြီးတော့ဆန့်ကျင်လာတဲ့လှုပ်ရှားမှုတွေဖြစ်လာတာတွေရောဒါတွေကတော့အာယုံဆိုင်မှုကိုပိုရလာစရာအကြောင်းတရားတွေပေါ့နော်။ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့ဒီတရုတ်တို့ရုရှားတို့ရဲ့သဘောထားကမနစ်ကနဲ့ပြန်ရှင်လိုက်မယ်ဆိုလို့ရှင်တော့ပြောင်းလဲမှုတစုံတရာတော့ရှိပါတယ်ဒါအမှန်ပါပဲဒီမစ္စတာဂမ်ဘာရီကလည်းလိုက်ပြီးတော့ပြီးခဲ့တဲ့လပိုင်းထဲမှာညှိနှိုင်းဆွေးနွေးနေတဲ့အပိုင်းမှာဒီနိုင်ငံတွေကိုယ်တိုင်ကိုကပင်လျင်ဗမာပြည်အရေးကိစ္စပြည်တွင်းရေးပဲပြစ်တာထားလိုက်ဗမာနိုင်ငံတကာလည်းဝင်ရှင်းစရာမလိုဘူးဆိုတဲ့သဘောထားမျိုးမဟုတ်တော့ဘဲနဲ့ဗမာပြည်အရေးကိစ္စကဒါကုလသမဂ္ဂအထွေထွေတွေ့မှုချုပ်ရုံးကတော့ကြည့်တဲ့ရောက်ဝင်ပြီးတော့ဖြည့်ရှင်းပြီးတော့အဲမျိုးသားပြန်လေတင်မြေရအောင်တော့အလုပ်ဖို့တော့လိုမယ်။နှမလို့ရှိရင်တော့အခြေအနေတွေကပိုဆိုးမယ်ဆိုတော့အမြင်မျိုးကိုပြောင်းလာတဲ့ဟာတော့ရှိပါတယ်။ဒါအခုဆိုရင်ဒါ APEC အစည်းအဝေးမှာဒီတရုတ်နိုင်ငံသားဝန်ကြီးဌာနရဲ့ပြောရေးဆိုဝင်ရှိသူကိုယ်တိုင်ဒါလူသိရှင်ညာထုတ်ပြောလာတာ။ဒါတော့ထူးခြားချက်ပေါ့နော်။ဆိုတော့အဲ့ဒီအခြေခံပေါ်မှာအခုအနောက်နိုင်ငံတွေကလည်းပဲဒီတရုတ်နဲ့ရုရှားကိုပါဆွဲခေါ်ပြီးတော့အလုံးလက်ခံနိုင်တဲ့ဒီဘောင်ထဲကနေပြီးတော့တဖြည်းဖြည်းတွန်းအားပေးသွားဖို့ဆိုတဲ့အနေအထားမျိုးရှိပါတယ်။အခုဆိုရင်ဒီစက်တင်ဘာလတတိယပတ်တွင်မှာဒါကုလသမဂ္ဂမှာလုံခြုံရေးကောင်စီမှာဗမာကိစ္စကိုဒါတကားပိတ်ဆွေးနွေးကြမှာပါ။နော်ကျွန်တော်တို့ဒီဆွေးနွေးပွဲကနေပြီးတော့ရုတ်တရက်ကြီးခါတဲ့ကိုဟိုတိတ်ပြီးတော့ပြင်းထန်တဲ့အရေးယူဆောင်မှုမျိုးတွေဖြစ်လာခြင်းမှဖြစ်လာနိုင်ပေမဲ့လို့ဒါနိုင်ငံအလုံးကနေပြီးတော့ဗမာပြည်ပေါ်မှာသဘောထားအမြင်ကျလာနိုင်တယ်အဲ့ဒီသဘောထားအမြင်ကိုဒါမစ္စတာဂမ်ဘာရီကိုပေးလိုက်ပြီးတော့ဒါကုလသမဂ္ဂလုံခြုံရေးကောင်စီကမစ္စတာဂမ်ဘာရီနောက်မှာရှိနေတယ်ဒါဒါအားလုံးရဲ့အမြင်ပဲခင်ဗျားတို့ထေချာစဉ်းစားပါဆိုတော့တောင်းအားပေးမှုမျိုးကတော့ဖြစ်လာမယ်ဆိုတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကဒီတဲ့ပို့ပြီးဆောင်ရွက်မလားနားဖကဒီတရုတ်တို့ရုရှားတို့ကသူတို့ရဲ့နိုင်ငံတကာမှာမျက်နှာပြက်ခံပြီးတော့နားဖကိုဘလောက်ကူညီနေမှာလဲဒါတွေဟာဒ ဒီတစ်ပတ်ဂမ်ဘာရီဗမာနိုင်ငံကိုသွားတဲ့အခါမှာနာဖာကဘလို့တုံ့ပြန်မလဲဒီအခွင့်အရေးကိုတကယ်ယူပြီးတော့ဂုံတိတ်ခါရှိတဲ့ထပ်ပေါက်ကိုရှာမလားသို့မဟုတ်ဆက်ပြီးတော့ပဲဂရုံးကြိုက်လုံနေပြီးတော့ဒါလုံရွေးကောင်စီကနေပြီးတော့ဟလာပို့ပြီးတော့ရေးယူဆောင်ရွက်မှုတွေဖြစ်လာအောင်လုပ်မလားဆိုတာဒါသူတို့ပုံမှာမူတည်ပါလိမ့်မယ
်ဒီနေရာမှာဟိုကျွန်တော်တခုလေးပြောချင်တာကဒီပြည်တွင်းရဲ့အဖြစ်အပျက်တရားလဲဒီပြည်ပမှာအများကြီးကြရဲ့ရိုက်တယ်ဘာလို့လဲဆိုပြည်တွင်းမှာဘာမှမလုပ်ဖိနေထိုင်နေလို့ရှိရင်လည်းပဲပြည်ပရဲ့သဘောထားပြောင်းလဲဖို့မလွယ်ဘူးဆိုတော့အရင်တုန်းကစောစောကဒေါက်တာတောက်ထုံးပြောသွားတယ်လို့ပေါ့လေအရင်တုန်းကပုံစံမျိုးနဲ့အခုပုံစံမျိုးနဲ့မတူတာကဘာဖြစ်လို့လဲဆိုတော့ဗမာပြည်မှာဒီအေးချမ်းချမ်းဘာမှကြွေးကြော်တာလည်းမတူဘူးဆိုင်းဖို့လည်းမကင်ဘူးအေးစီစီဆန္ဒပြတာတောင်မှဒီအစိုးရခွင့်မပြုရင်ဒီလိုအစိုးရမျိုးကဘယ်လိုလုပ်ပြီးဒီမိုကရေစီကိုတည်ဆောက်မှာလဲဥပမာဆိုဂမ်ဘာရီကပြောနေတယ်ဒီမိုကရေစီအစပြောနေပြီဒီမိုကရေစီစလုံနေတာကိုဝိုင်းပြီးတော့အားပေးရမယ်တွန်းပေးရမယ်ဂမ်ဘာရီကဒီပုံစံမျိုးပြောနေဒီအစိုးရကဒီလိုမှမဟုတ်ပဲဘုန်းကြီးတွေအေးစေးလမ်းလျှောက်တာလည်းသူလက်မခံနိုင်ဘူးတရုတ်ပြည်မှာတနစ်ကိုဆန္ဒပြပွဲပေါင်း9000ကနေ3000ကျားထဲမှာဖြစ်တယ်တရုတ်စိုးကလက်ခံတယ်အဲ့တော့ရိုးရိုးသားသားမကျေနပ်လို့ဆန္ဒပြတာသူ့အာဏာလုတာလည်းမဟုတ်ဘူးဒီဟာဖြစ်လို့မကျေနပ်လို့ဆန္ဒပြတယ်ဥစားတိုက်ပြည်တိုင်းမှာကွန်မြူနတီနိုင်ငံမှာတရုတ်ပြည်ဘာတောင်ခွင့်ပြုတယ်ဒီအစိုးရကခွင့်မပြုနိုင်ဘူးအဲ့တော့ကျွန်တော်ဆိုလိုတာကအရင်တုန်းကငြိမ်းနေတာနဲ့အခုဆန္ဒပြတာဆန္ဒပြတဲ့လူတွေအပန်းခံတာဗာညာအချင်းကြီးမဖြစ်ဘူးဒါအများကြီးအကျိုးသက်ရမှုရှိတယ်သူတို့ကြောင့်ဟာလာအခုဒီဟိုတရုတ်တို့ဘာလို့သဘောထားအများကြီးပြောင်းလဲလာနိုင်တယ
်ဟုတ်ကဲ့အခုစောစောကဒေါက်တာတောင်းထွန်းနဲ့အခုဆရာဒေါက်တာဦးအောင်ခင်တို့ဒီပြောခဲ့တဲ့အတိုင်းဆိုလို့ရှိရင်တော့အားတက်စရာပေါ့လေဦးတင်မောင်တန်းကဘယ်လိုများမြင်သေးလဲခင်ဗျအ
ာကျွန်တော်ကတော့ဗျာဒီခုနနိုင်ငံတကာစီအားရဲ့တက်ရောက်မှုမရှိဘူးလေပုံပြရဒီလှုပ်ရှားမှုတွေအကုန်လုံးကတို့တော့လေကျွန်တော်တို့ဖြားတော့အဖြစ်ကတော့ပြည်ထဲမှာကျွန်တော်နေတော့ကလည်းပိုလွန်ပြီးတော့မျောနေတာပေါ့နော်အဲအဲ့ဒီလိုလေပိုလွန်ပြီးတော့မမျောနေတိုက်ပေါ့လေတို့တော့ခုချစ်နေတာကဒီကျေတန်းကြတော့တပ်မတော်ကတပ်မတော်ခေါင်းဆောင်တွေကပေါ့နော်ကျွန်တော်ဒီနေ့စကားပြောမယ်ဆိုရင်တို့တွေအကောင်းဆုံးအချိန်ကြီးပဲအကောင်းဆုံးဆိုရင်တိုက်ရိုက်မဝင်နိုင်သေးရင်တောင်ချားကနေပေါ့နော်ဆိုတာအလျှော်တင်းနေလုံးလို့ရနိုင်တဲ့အနေထားမှာရှိပါတယ်ရှိတယ်ဆိုတာဒါဟိုကျွန်တော်တို့ဒီအတိုက်ခံရဲ့အနေထားကိုကြည့်လို့ရှိရင်လည်းကျွန်တော်တို့ရွေးကောက်ပွဲပြီးခါကျ1990လွန်ခဲ့တဲ့နောက်နှစ်နော်20လောက်တည်းအားဖြစ်တဲ့အားမျိုးနဲ့မတူတော့ဘူးလေဆိုတော့အတော်တန်အတိုက်ခံလည်းကျွန်တော်လက်တွေ့ကြလာတယ်ရင်းချက်လာတယ်ဒီလိုချင်းဒီမှာတကယ်တော့ဟိုကျွန်တော်တို့အထွေထွေကြက်တဲလာတာတွေနိုင်ငံတကာမှာသိခါကြလာတာတွေအစရှိတဲ့ခင်ပေါ့ဗျာအခုတော့ဖြစ်ပြနေတဲ့အချိန်ကအကောင်းဆုံးထွက်နိုင်တဲ့အချိန်ခါလို့ကျွန်တော်ထင်တယ်လေကျွန်တော်ကတော့တက်မလို့ကောင်းဆောင်တွေကိုအလေးနဲ့စဉ်းစားကြည့်နေတာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ကတမိုင်းမှာပြရန်ဖြစ်လာခဲ့ကြတာကြာပြီနှစ်ပေါင်းများလာပြီဒီကိစ္စကြီးကိုကျွန်တော်တို့ကသုံးသပ်တယ်ပြသုံးသပ်တဲ့အခါမှာတစ်ခါကလည်းအင်မတန်ကြော်ပြောင်းလာတဲ့အချိန်တော့ပူပေါင်းဆောင်ရွက်ဖို့ဒါစကားပြောပြီးလို့ရှိရင်ပူပေါင်းဆောင်ရွက်ဖို့အနေထားတွေရှိနေတဲ့အချိန်မှာဘာလို့ကျွန်တော်တို့ဆက်ပြီးတော့ဗျာမိုက်ရုံးမယ်လူမိုက်အလုပ်ကိုကျွန်တော်တို့ဘာလို့လုပ်မလဲဗျာတက်မတော်ကနော်တက်မတော်ကဒါတိုင်းပြည်ပါအခမ်းအနားတစ်ခုနဲ့ပါလို့ရနေတဲ့ကိစ္စဆိုတော့ကျွန်တော်ကတော့ဘယ်လိုတက်မတော်ခေါင်းဆောင်နေပေါ့နော်ဒီကိစ္စလေးနည်းနည်းစဉ်းစားစေချင်တာပေါ့ဗျာဒီချိန်ကနော်မမိုက်စေချင်ဘူးအခုကတော့နိုင်ငံတကာလည်းလူမိုက်တယ်လို့မြင်နေတာဒါတက်မတော်အတွက်မသိခါကြားတယ်ဗျာ
အဲ့ဒါတော့ဟိုဥတည်မောင်သားအနေနဲ့ကတော့ဒီတက်မတော်ဆိုတဲ့ဒီလည်းနိုင်ငံအဖွဲ့အစည်းတစ်ခုအနေနဲ့ပေါ့ဗျာတိုင်းပြည်ကိုကာကွယ်ဖို့ဖွဲ့ထားတဲ့အဖွဲ့အစည်းတစ်ခုအနေနဲ့အမြင်နဲ့ပြောတာဟုတ်လက်ပြီးဖြစ်နေတာသူတို့ကဒီစစ်ကောင်းဆောင်ပိုင်းကသူကဘရင်စနစ်တည်ဆောက်နေတာဆိုတော့ဘူတန်ရွှေကသူ့ကိုသူဘရင်အောင်းမိပြီးတော့မန္တလေးမှာခင်ဗျားတို့သူခြံစည်းရိုးကာပြီးတော့နေတယ်လို့ပေါ့ဗျာသူကလည်းဒီကြက်ပြေးနေပြီးတော့မှသူကသူခြံစည်းရိုးကာနေပြီးတော့ဂျန်တဲ့လူတွေကိုသူခိုင်းနေတာဆိုတော့ဂျန်တဲ့လူတွေနဲ့သူနဲ့ဘလောက်ထိအဆက်အသွယ်ရှိမရှိဆိုတာလည်းမသိနိုင်ဘူးအခုခိုင်းနေတာစစ်ဘူတွေကကြံဖို့နဲ့စွမ်းရှီကိုခိုင်းနေတယ်။ဆိုတော့ကြံဖို့ကလည်းလူမိုက်လည်းပါတယ်။အဲ့ဒါအမေရိကန်ရဲ့အခွင့်အရေးရလို့ပါတဲ့လူလည်းရှိတယ်။အမျိုးစုံပေါ့ဗျာ။ဆိုတော့အရသာအချင်းချင်းချကြဖို့နှက်ကြဖို့သူအားပေးနေတာပေါ့။သူတို့ကတော့ဟိုမှာပြင်မနာကြက်ပြေးမှာဟိုရှောင်းနေတယ်။ဆိုတော့ဒီတိုင်းဆိုရင်တော့ဒီထဲအထိအောင်သူတို့ဘလောက်အထိအောင်သူတို့ဝင်မလဲဆိုတော့ရှင်းမရင်လို့ပေါ့ဗျာ။ဟိုသူဒီဟာတွေဖြစ်နေတာဖြစ်သူနဲ့မဆိုင်ဘူးလို့လုပ်နေမှာပေါ့။
ဟုတ်ကဲ့ကျွန်တော်မြင်တာတော့လေနိုင်ငံတကာရဲ့အခန်းကဏ္ဍကတော့ခုနပြောသလိုပေါ့နော်ကျွန်တော်တို့ဒီ
di nengai pi ya bu tu eh, jono tunga pi me surat dapat muri bo no. So lo baru baru kan tak siapa le, no. Lo na ukemau ni jual dulu we, la di nengai kama gula temaga wen pi sian dua lo, awam ni hari cida lo, gula temaga naujia lo, ada dua ni, niayi pesa di ma piang ni dua le hari le niayi siapa bo le. So jono lo pi ma siapa yang azuri aro. Ari lom juga lah temaga, nama cia no, ni eran no, tiga do, pini lah apa, no, tu do dah kantar di, siapa le? Tapi ni cenderu dah pabeh biar biar tega, tu di cenderu lusa ni le, no, kita kau biar dulu, jauh tu biar dia biar lagi dari aku, tangja tangja, lakukan biro, yaikan nakkan biro, lom ni le, de tu mian ye, lusang buli, cini alah kata macam cia no, cenderu dah, tanah itu jauh lom, so lo pabeh biar biar kena biar dulu boh, lumai terjuga si ni deh kama caro, cenderuga di juga ni lor le, skenario topo biro, lusiamu lor pemarah sepo ni boh lume, tapi pempor ni ama, sesuatu biar dulu boh, dekego lomwa jam pete lusiamu cipu, cenderu jauhin sengkari mcipu, si kan si boh dari amyai lobar, pak kena biar dulu cenderuga si dia iya, tak boleh pete aw, delusiama, no luruga lusenaga Tegak aku muda pernah temui, no nyinyi cianya ne, pisau doa I, lojena aku piama, no tak tuan masih de, di cenderu ya si jangan jadi tari alai, luru de borau, pomi lame, no tak tuan malai, elu luru juga ni biro tak aku kurung lobi, tungca biro, no di tami doha ya om pandi ni alai aku, no cenderu sanjen ne enazuri, pomi lame suin, cenderu tak tuan malai muda pernah temui ya tuh ikhwa pomi tua lame, dah aku cenderu
Okay, kemudian jadi tu mana? Emudan kamu ni tunggak cedu berapa? Jenaruh jadi cinga jualan ni pita tu jauh di sekarang ni jenaruh di mana? Siapa mana? Nampaknya ni jigo jika pilihan jangan makan ramya mah pido dua berapa? Siapa? Di pido makan lo susah laja dek kerja tu ika. Nengah nengah gula berapa? Siapa ni laga? Ati siapa? Gula ini asyik suka selalu biru acam pete ni ne. Ayeu ni kod ni omeh solusian no sojuri ne jinsanya mah besura tempian ye ne di depan sekawangu ni gongcho biasik ni. Agus sekawang mah bawen sunyi bejarai tu. Di dalam ngan cisai tamain leila tu doktor angkian. Amerika masih ni le temua magazine aja johan doktor temuan ne. Kula temaga sanya NCGUB nyomang soya bawen doktor tangtong lo kujisu tensi jauh jauh biasik. Toda sian bawa sama jawab sik ni.